Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ25ရက်စကြာနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်ကတော့ဒိဋ္ဌာကူပါရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်နယ်မောင်တော့မှာရှိတဲ့ရဲစခန်းတွေကိုလက်နက်ကင်ကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေသေဆုံးခဲ့ပါတယ်။ထိုင်းနိုင်ငံမှာထိုင်းပြည်ရုံးချုပ်ကဝန်ကြီးချုပ်အောင်ရင်းလက်ရှင်နာဝတ်ကိုဖမ်းဝင်ထုတ်လိုက်ပါတယ်။ဒီသတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြည့်နားဆင်ကြမယ်သတင်းလွှာတွေထဲမှာတော့
We condemn in this let's quote. We condemn in the strongest terms the series of coordinated attacks.
ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂကရှုံချကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့ပြင်ကြားရေးဌာနညွှန်ကြားရေးမှူးကဒီပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုသတင်းတွေပြီးမှနှာစင်ကြရမှာဖြစ်ပါတယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေနဲ့အတူဒီတရုတ်နိုင်ငံနယ်စပ်ရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတွေဒီရက်ပိုင်းမှာဒီတရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေခံနေရတဲ့အကြောင်းကိုပါနှာစင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးသိန်းထိုင်ဦးနဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေပေါ်ကျန်းဖက်သမားတွေရဲဆက်ဆက်တိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြင်းပြထန်ထန်ရှုတ်ချလိုက်ပါပဲ။ဒီဖြစ်ရတဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေအမျိုးသားလုံခြုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနဒုတိယဝန်ကြီးတွေလည်းဒီကနေ့ညနေပိုင်းကရခိုင်ရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်နဲ့ရသေးတောင်မှာရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကင်ကျမ်းပတ်သမားတွေကတစ်ချိန်နဲ့တစ်ပြိုင်နက်တည်းအလစ်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်11ယောက်နဲ့လောက်ဝကအဖွဲ့ဝင်1ယောက်သေဆုံးခဲ့တဲ့အကြောင်းအကျမ်းပတ်သမား89ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့တော့ကြာနေမနဲ့စောစောအချိန်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအကြမ်းဖက်သမား150လောက်ကတနက်တွေအိမ်လုံးဘုံတွေသုံးပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာပိုင်ကပြောပါတယ်။ Arkan Ranger Salvation Army Ranger ကတင်ကျင်းတက်မလို့လို့နာမည်ပေးထားတဲ့လက်နက်ကိုင်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောထားပြီးနောက်ထပ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းသတိပေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုကြောင့်ကိုဗီယာနဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ရဲ့ကြီးစားအစည်းအဝေးကစားတရားဝင်ထုတ်ပြန်လိုက်ပြီးနောက်တနေ့မှာပဲအခုဖြစ်ရကြုံခဲ့ရတာပါဒီကနေ့ကျမ်းပတ်တက်ခဲမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကအပြင်းထန်ဆုံးရှုံးချတဲ့အကြောင်းကုလသမဂ္ဂမြန်မာဌာနရုံးကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွက်လုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းနဲ့ကုလသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့လက်တွဲပြီးကူညီဆောင်ရွက်သွားမယ်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ ABHR ကလည်းရခိုင်ပြည်နယ်အတွင်းအခြေအနေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပြီးလုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အမေရိကန်သံရုံးကလည်းပြည်တွင်ရှုံးချတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
။ထိုင်းပြည်ရုံးချုပ်ကဝန်ကြီးချုပ်ဟောင်ယင်းလက်ရှင်နဝတ်ကိုဖမ်းဝမ်းထုတ်လိုက်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ဟာသူ့အဖို့ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဖမ်းဝမ်းထုတ်လိုက်တာဖြစ်ပါတယ်။သူမရဲ့ရှင်းနေကတော့ဝန်ကြီးချုပ်ဟောင်ယင်းလက်ဟာအလွန်ကိုနာမကျန်းဖြစ်နေတယ်လို့ပြောပါတယ်။တပြိုင်ဟာပုံရှောင်နေတယ်ဒါမှမဟုတ်ထွက်ပြေးနေတယ်လို့ထင်ကြောင်းတရားရုံးချုပ်ရဲ့ကြေညာချက်မှာပြောထားပြီးတော့လာမယ့် September 29ရက်နေ့မှာအမိန့်ချဖို့ရုံးချင်းပေးလိုက်ပါတယ်စံတမားဆိုင်ပြို့ဖို့အတွက်အမတော်ကြီးတွေထုတ်ချေးတာနဲ့ဆက်ဆက်ပြီးတော့သူမပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေကိုအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်ရုံးကတော့ထွက်ဆိုထားပါတယ်အဲ့လိုအမတော်ကြီးတွေထုတ်ချေးလိုက်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခဲ့တာဖြစ်ပါတယ်2014ခုနှစ်ကစစ်တပ်အာဏာသိမ်းမှုမှာဝန်ကြီးချုပ်ဟောင်ရင်းလက်ကိုရာထူးကနေဖယ်ရှားပြီးအာဏာရလာတဲ့ဝန်ကြီးချုပ်ပရာရော့ချန်အိုချာကတော့ဝန်ကြီးချုပ်ဟောင်ရင်းလက်ဘယ်ရောက်နေတယ်ဆိုတာသူမသိကြောင်းဒါပေမဲ့သူ့အစိုးရအဖွဲ့အနေနဲ့ရှာဖွေသွားမယ်လို့ပြောလိုက်ပါတယ်တကယ်လို့တရားရုံးချုပ်ကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရင်းလက်အနေနဲ့ထောင်ဒဏ်10နှစ်လောက်အထိကြာခံရဖို့ရှိပါတယ်အဲ့လိုဆိုရင်တော့သူမအနေနဲ့အယူခံဝင်ခွင့်လည်းရှိမှာဖြစ်ပါတယ်ခင်ဗျာ
Samsung Company ကြီးကဘီလီယံတထဲကြီးဤဂျေရန်ကိုတမတဟောက်တကွန်ဟေးအာနာဆုံးခဲ့ရတဲ့လက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးလက်ပေးလိုက်ယူမှုနဲ့ထောင်ဒဏ်5နှစ်တောင်ကိုရီးယားတရားရုံးကချမှတ်လိုက်ပါလေ သူဟာလွဲသုံးစားမှုနိုင်ငံရေးချမှပိုင်ဆိုင်မှုတွေကိုဖွဲ့ထားမှုလိမ်လည်မှုနဲ့ရာဇဝတ်ပြစ်မှုတွေမှာကြုံရပါကြံရပါခဲ့တာတွေကိုဖုံးကွယ်ထားမှုတွေနဲ့အပြစ်ရှိတဲ့အကြောင်းဆိုးမျိုးလယ်ပိုင်းခံတရားရုံးကဆုံးဖြတ်လိုက်တာပါဤကတော့သူအမှားလုပ်ခဲ့တာမရှိပါဘူးလို့ပြောပါတယ်ဤအနေနဲ့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းတရားဖြစ်တဲ့စွန်ဝီချောကပြောဆိုထားပြီးအခုချမှတ်လိုက်တဲ့အမိန့်ဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းဆိုပါတယ်သူရဲ့အမှုတွေမှာပြစ်မရှိဘူးလို့ထက်တရားရုံးကအတည်ပြုဆုံးဖြတ်ပေးလိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းလဲရှင်းနေကပြောပါတယ်။အသက်49နှစ်အရွယ်ကြီးဟာတပတ်ဟောင်းပတ်ကွန်ရင်းနဲ့ယင်းနည်းတဲ့မိတ်ဆွေတူဖြစ်တဲ့ချွန်ဆယ်ဆယ်ဘိုင်အဖွဲ့အစည်းလေးကူကိုဒေါ်လာ38သန်းလက်ငွေပေးခဲ့ပြီးတော့အပြန်အလှန်အားဖြင့် Samsung ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေပူးပေါင်းမှုကိစ္စကိုအစိုးရရဲ့ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့တရားရုံးကပြောဆိုပါတယ်။
အမေရိကန်ပြည်ထောင်စုကနေသူတို့ရဲ့နေရရင်းကိုပြန်ပို့လိုက်တဲ့သူတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ဝင်ဗီဇာထုတ်ပေးတာတွေရပ်တန့်သွားဖို့အတွက်ကိုအမေရိကန်ကစီစဉ်နေပါတယ်။အဲ့ဒီနိုင်ငံ၄နိုင်ငံကတော့ Eritrea, Guinea, Sierra Leone နဲ့ Cambodia နိုင်ငံတွေဖြစ်ပါတယ်။အမေရိကန်အရင်အစိုးရလက်ထက်ဒီမှာတော့နေရရင်းကိုပြန်ပို့တာတွေကိုတိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့ပြည်ဝင်ဝင်ဗီဇာပေးတာတွေကိုနှစ်ချိန်တိုင်းရပ်တန့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်လာရောက်နေထိုင်တယ်လို့ယူဆရတဲ့သူတွေကိုသူတို့ရဲ့နေရရင်းကိုပြန်ပို့တဲ့နေရာမှာအဲ့ဒီနိုင်ငံ၄နိုင်ငံကလက်ခံဖို့ညှင်းဆိုတာဒါမှမဟုတ်အဲ့ဒီလူတွေကိုပြန်လက်ခံဖို့အတွက်အချိန်ဆွဲနေတယ်လို့အမိမေလုံခြုံရေးဝန်ကြီးဌာနကနိုင်ငံသားရေးဝန်ကြီးဌာနကိုပြီးခဲ့တဲ့သတင်းပတ်ကအကြောင်းကြားခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာဟာအမေရိကန်လူမှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်မှုအဥပဒေပုံမှန် 243D ကိုချိုးဖောက်တာဖြစ်တယ်လို့လည်းဆိုထားပါတယ်။ဒီမိန့်ကိုဘလို့အကောင့်ထဲပေါ်ဆောင်ရမလဲဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုခါမှာပြန်လည်သုံးသပ်နေပါတယ်။အတိတ်တုန်းကတော့အတန်းတမန်ဒီနဲ့အစိုးရတာဝန်ရှိသူတွေကိုပဲပြစ်မှတ်ထားပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေကိုလုပ်လို့ရှိတာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တဲ့အတွက်လူဦးရေဘလောက်အထိအကျိုးဆက်တွေခံရမလဲဆိုတာကတော့မသိရသေးပါဘူး။နေရရင်းကိုပြန်ပို့တာကိုလူလူလားလားလက်မခံဘဲညှင်းဆန်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့တနိုင်ငံအပါအဝင်ဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီးယိုက်ပလီတခုမှာဒီကနေ့တောက်ကြနေဝိပုစုတောင်းနေကြတဲ့အချိန်အသေးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်ရဲဝင်တန်းတယောက်ပါဝင်လူတချို့သေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရသွားပါတယ်။အီမန်ဇာမန်ဘလီဝင်ခိတ်မှာတိုက်ခိုက်သူအနည်းဆုံးတူကသူ့ကိုယ်သူအသေးခံဘုံခွဲခဲ့ပြီးတစ်ချိန်ထဲမှာပဲနောက်ထပ်တိုက်ခိုက်သူတချို့ကဘလီထဲကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနဂျစ်ဒန်နစ်ကအတည်ပြုပြောဆိုပါတယ်။တက္ကသိုလ်မှုကြီးမကြခင်မှာပဲရဲတပ်ဖွဲ့ကအဲ့ဒီနေရာကိုလူတွေဝင်ရောက်ခွင့်မပြုတော့ပါဘူး။ဗလီအတွင်းမှာပြစ်ခတ်တန်တွေကြားခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရနေတဲ့မျိုးသမီး၃ယောက်ထက်မနည်းနဲ့ကလေးငယ်တော်များများချမ်းပြင်ပေါ်မှာလဲနေတာကိုတွေ့ခဲ့ရတဲ့အကြောင်းအခင်းဖြစ်ပွားချိန်မှာမြင့်မြင့်တက်တဲ့သူကပြောပါတယ်။ဗလီထဲမှာရှိနေသေးတဲ့သူတွေရဲ့မိသားစုဝင်တွေလည်းဗလီအပြင်ဘက်မှာစုဝေးနေခဲ့တာပါ။အဲ့ဒီမျိုးကအဓိကဗလီတစ်ခုဖြစ်တဲ့အီမန်ဇာမန်ဗလီမှာမွတ်စလင်တွေရဲ့ဘာသာရေးရာရေးပါတဲ့တောက်ကြနေလို့မျိုးမှာလူတွေဗလီတက်လေရှိပါတယ်။ဒီကနေ့တက်ခဲ့မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်အပြည့်ပြောဆိုတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းကဘူးမှာရှိတဲ့ရှီးယိုက်မွတ်စလင်တွေပေါ်အရင်ကအလားတူတက်ခဲ့မှုမျိုးတွေကိုတော့ဒေသတွင်းအိုက်စစ်စစ်သေးကြအဖွဲ့ကလှုပ်ဆောင်လို့ရှိပါတယ်
။ယမန်နိုင်ငံဆာနာမျိုးတော်မှာဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတက်ခဲ့မှုတွင်ကလေးငယ်တွေပါဝင်အရသာ12ယောက်ထပ်မံတည်ဆုံးခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့စေဝနာတွေကပြောကြပါတယ်။ဆာနာမျိုးတောင်ပိုင်းက First Attend ရက်ကွက်မှာစာသာရင်းနေ့ညပိုင်းကဒီကနေ့ကြာသပတေးနေ့ညပိုင်းကနေဒီကနေ့တောက်ကြနေမနက်ခင်းအထိညလုံးပေါက်၄ချောင်းတိုက်ခိုက်မှုကြောင့်အစာအုပ်နှစ်ခုထပ်မနေထိခိုက်ပျက်စီးခဲ့ပြီးလူတွေအများပြားအပျက်စီးပုံတွေအောက်ပိတ်မိနေခဲ့ပါတယ်ဒီလိုပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကကယ်ထုတ်ဖို့ကြိုးစားနေပြီးတည်ဆုံးသူအရေအတွက်တိုးလာနိုင်ပွဲလည်းရှိနေပါတယ်ပြီးခဲ့သတင်းပတ်တုန်းကလည်းဆော်ဒီအာရေဗျဦးဆောင်တဲ့၄ချောင်းတိုက်ခိုက်မှုကြောင့်ရက်သား40ထပ်မနေတည်ဆုံးခဲ့ပါတယ်ဒီသတင်းပတ်ထဲမှာပဲဆာနာဟိုတယ်ကိုထိမှန်ခဲ့တဲ့ဆော်ဒီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ30ကျော်တိဆုံးခဲ့ရတဲ့ဖြစ်ရက်နဲ့နောက်ထပ်နေရာနှစ်ခုမှာအရသားတွေတိဆုံးခဲ့ရတဲ့ပတ်သက်လို့တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတောင်းဆိုထားပါတယ်ခင်ဗျာ
ဒီတိုင်းမှာဆော်ဘဲကလိုင်ဗေးရီးယား၊ဂျီနန်တင်တမောနဲ့အမေရိကန်ရေတပ်သမား USS John S. McCain တို့တိုက်ခိုက်မိရာကနေတေဆုံးသူနောက်တစ်ယောက်ရဲ့အလောင်းကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအမေရိကန်ရေတပ်ကပြောပါတယ်။အခုဒုတိယနောက်တွေ့တဲ့အလောင်းဟာကနေဒါကပြည်နယ်ကအသက်26နှစ်အရွယ်ရေတပ်သား Dustin Lewis Dryer ရဲ့အလောင်းဖြစ်တယ်လို့ဒီကနေ့ပဲရေတပ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ New Jersey ပြည်နယ်ကအသက်22နှစ်အရွယ် Kenneth R. Smith ရဲ့အလောင်းကိုတော့ရင်ခုန်သမားတွေကကြာသပတေးတွေကရှာတွေ့ခဲ့တာပါ။ကြီးခဲ့တဲ့တွင်လာနေတော့ကမလေးရှားနဲ့စင်ကာပူနိုင်ငံနီးပင်လယ်ပြင်မှာလိုင်ဗီးရီးယားလန်လွင့်ထားတဲ့ရေနံတင်သမောနဲ့အမေရိကန်ရေတပ်သမောတိုက်မိခဲ့တာဖြစ်ပြီးရေတပ်သားရှိဦးပျောက်ဆုံးနေတာဖြစ်ပါတယ်။
အမေရိကန်တောင်ဘက်ကမ်းခြေကိုဥတီလာနေတဲ့ဟာရီကိန်းမုန်တိုင်းဟာဗီဟာတောက်ကြနေညနဲ့စနေနေ့မနေ့အစောပိုင်းမှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။အမေရိကန်အာဂါသာစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ကင်မရာတွေအရကြီးမားတဲ့ဟာဗီမုန်တိုင်းဟာမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ပြီးတော့တက်ဆက်ပြည်နယ်ကမ်းခြေဘက်ကိုဥတီနေတာတွေ့ရသလိုပူအားကောင်းလာနေတာကိုလည်းတွေ့ရပါတယ်။ပြည်သူတွေဘေးကင်းရာကိုရွှေ့ပြောင်းမှုအစိုးရတောင်းဝန်ရှိသူတွေကသတိပေးထားပါတယ်။ခွေးရီကြောင်တွေလည်းဘေးကင်းစေဖို့ကယ်ဆယ်ရေးလုပ်သားတွေကကူညီဆောင်ရွက်ပေးနေကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဦးသိန်းထိုက်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတို့ရဲ့အလက်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာရှိတဲ့အစိုးရလုံခြုံရေးတပ်ဖွဲ့ပေါ်ပြစ်မှတ်ထားတိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့အမေရိကန်အစိုးရတို့ကပြစ်တင်ရှုံချလိုက်ပါတယ်။လက်နက်ကိုင်အကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ဒီကနေ့ဩဂုတ်လ25ရက်တောက်ကြနေမနေ့ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှောင်တော်ဘူတီတောင်နဲ့ရစ်တစ်တောင်ဒေသတွေမှာရှိတဲ့လုံခြုံရေးရဲကင်းပြင်ရဲစခန်းတွေနဲ့တပ်ရင်းဌာနချုပ်တွေအစီအစီတိုက်ခိုက်ခံခဲ့ရတဲ့အပေါ်မှာရှုံချကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးဌာနညွှန်ကြားရေးမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့အလက်ဆန်ဒရာဗလူချီကအခုလိုပြောပါတယ
် We condemn in this that's quote huh? We condemn in the strongest terms
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့အစောပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်အကွက်ကြကြစီစဉ်တိုက်ခိုက်ခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါတယ်။အသက်ဆုံးရှုံးရတာတွေအတွက်စိတ်မကောင်းဖြစ်ရတယ်လို့ကြံရစ်သူမိသားစုတွေအတွက်အလေးအနက်ဝန်းနဲ့ကြေကွဲရပါကြောင်းနဲ့ထိခိုက်ဒဏ်ရာသူတွေပြန်လည်ကျန်းမာရေးလာရေးအတွက်ဆုတောင်းပေးနေပါတယ်။တက်ဆိုင်သူတွေအားလုံးအကြမ်းဖက်နှီးမတုံးမှုနဲ့အယက်သားတွေအကာအကွယ်ပေးရေးတရားဥပဒေပြန်လည်စိုးမိုးရေးနဲ့ယက်အဖြေရှာရင်းမှာဆွေးနွေးပြောဆိုခြင်းကတဆင့်ငြိမ်းချမ်းစွာဖြေရှင်းကြဖို့တောင်းဆိုပါတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။လုံခြုံရေးရဲစခန်းစုစုပေါင်း30တိုက်ခိုက်ခံခဲ့ရပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်12ဦးတေဆုံးခဲ့ရပြီးလက်နက်ကန်အကြမ်းဖက်သမားတွေဘက်က59ဦးတေဆုံးခဲ့တယ်လို့မြန်မာအစိုးရကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Arakan Rohingya Salvation Army Rohingya ကဲတင်ချင်းတက်မတော်လို့နာမည်ပေးထားတဲ့လက်နက်ကန်အဖွဲ့ကပြောဆိုထားကြောင်း Reuters သတင်းတပုတ်မှဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ရန်ကုန်အမေရိကန်တန်ယုံကလည်းရှုံချကြောင်းတန်ယုံရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
် We condemn the attacks that took place overnight against the security forces and we offer
ညရုံကလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့ရှုံချတယ်လို့ကြားဆုံးသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်းနဲ့ကြေကွဲရပါကြောင်းဒီလိုရကျူးလွန်သူတွေကိုလက်ရဖမ်းဆီးမိရင်းနဲ့နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပွားဖို့အတွက်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူဆောင်ရွက်ဖို့တာဝန်ရှိကြောင်းနားလည်အတိမပြုပါရဲအပြစ်မဲ့အယက်သားအားလုံးကိုအကာအကွယ်ပေးနိုင်ဖို့အတွက်လက်ရဖမ်းဆီးနိုင်ရေးနဲ့နောက်ထပ်အကြမ်းဖက်မှုမဖြစ်ပွားဖို့အတွက်ဆောင်ရွက်သွားကြဖို့ကိုလည်းတိုက်တွန်းပါရဲလူမှုအတိုင်းဝိုင်းအားလုံးအနေနဲ့လည်းမိမိတို့ရဲ့အပြုအမူအပြောအဆိုတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိနိုင်ဖို့အတွက်ဥတီစီလူချောင်းကိုလည်းတိုက်တွန်းပါရဲဆိုပြီးရန်ကုန်တန်ယုံပြောခွင့်ရကပြောသားတာဖြစ်ပါရဲရှင်တဆက်ထဲမှာပဲဒီဩဂုတ်လ25ရက်နေ့ညကမောင်တော်ခရိုင်တွင်ရဲစခန်းနေရာ30ကိုအစွန်းရောက်အကြမ်းဖက်သမားများကတပြိုင်နက်တည်းတိုက်ခိုက်တဲ့အပေါ်ရန်ကုန်ကုလသမဂ္ဂဌာနကိုယ်စားလှယ်ကအပြင်းထန်ရှုံချကြောင်းပြောပါရယ်ကိုဖီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထမဖြစ်ဖို့ထိရောက်တဲ့နယ်မြေရှင်းလင်းမှုလုပ်ဖို့လိုတယ်လို့ပြောပါရယ်လက်ရှိအချိန်မှာနိုင်ငံတကာဘက်ကကြေညာချက်တခုထုတ်ယုံနေမပြီးဖို့ဒေသခံရခိုင်တိုင်းရင်းသားတွေပေါ်ထိရောက်တဲ့အကူအညီတွေပေးဖို့အခြေအနေမှန်တွေမြင်နိုင်ဖို့နဲ့ဒီရခိုင်တိုင်းရင်းသားတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အမမေခါကသတင်းပေးပို့ထားပါတယ်ရှင
်ဩဂုတ်လ24ရက်နေ့ညက ောင်နှောခရိုင်အတွင်ရဲစခန်းနေရာ30ကိုအစွန်ရောက်ဘင်္ဂလီအကြမ်းဖက်သမားများကတပြိုင်နက်တိုက်ခိုက်လာတာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးဒူလာဝကမှု2ဦးစုစုပေါင်း12ဦးကြာဆုံးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလိုတိုက်ခိုက်လာမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့ကတော့အကြမ်းဖက်မှုတွေကိုပြင်းထန်စွာရှုံချကြောင်းထုတ်ပြန်ကြေညာခဲ့တာပါ။ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကခုလိုပြောပြပါရယ်
။ကုလသမဂ္ဂကုလသမဂ္ဂအနေနဲ့ပေါ့ဒီခံနေပုံမှာတိုက်ခိုက်တာပေါ့ဟာလား။ဒီမိထန်နဲ့ရှုံချရဲဆိုတော့ကြေညာချက်ထုတ်ထားပါရယ်။ဒီရသားတွေကိုစောင့်ရှောက်ကူရယ်နဲ့ပြီးတော့ဒီတရားဥပဒေစိုးမှုအောင်ပြန်လည်တိကျအပြီးဘုရားတနာရီကိုငင်းငင်းနဲ့ငင်းငင်းနဲ့ဖြည့်ရှင်းပြီးဖို့ဒါတောင်းဆိုထားတာရှိပါတယ်။ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းသူငင်းငင်းနဲ့ဆွေးနွေးအနေနဲ့ဖော်ဆောင်ပြီးဖို့အခြေအနေကိုလည်းပြချာစောင့်ကြည့်နေတယ်။ဆိုင်ရအနာပိုင်းနေနေလည်းမြဲဆက်တွေ့နေကြတဲ့ခြေရပါပါလား
။ကုလသမဂ္ဂအပြင်အာဆီယံအမတ်များအဖွဲ့ရန်ကုန်အမေရိကန်တန်ယုံနဲ့ကော်ဖီအာနန်ရခိုင်ကော်မရှင်တို့ကပါအကြံဖတ်မှုကိုရှုံချကြောင်ကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်ရဲ့ရခိုင်အစီရင်ခံစာထွက်လာပြီးနောက်အခုလိုမောင်တော်ဒေတာမှာအကြံဖတ်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကော်ဖီအာနန်ရဲ့ရခိုင်ကော်မရှင်အဖွဲ့ဝင်ဦးရေးလွင်ကတော့အကြံဖတ်မှုတွေထပ်မဖြစ်ဖို့ထိရောက်တဲ့နေမြေရှင်းလင်းမှုတွေလုပ်ဖို့လိုတယ်လို့သူကပြောပါတယ်
။ကျွန်တော်တို့အကြံပြုချက်များကိုအများဆုံးအကောင့်ထဲပုံမှန်တာလျှင်ဒီလိုပြိပက္ခတွေကပြင်းထန်မှုရမယ်လို့လည်းပဲဒီနေ့အဖြစ်ကျွန်တော်စဉ်းစားမိပါတယ်နော်။အဲ့တော့ရခိုင်ပြည်နယ်မှာလည်းအရင်ကတော့စိုးစိုးဝါးဝါးမဟုတ်ပေမဲ့အခုတော့ပုံကန်ထွက်ကြွမှုကတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟိုမိမပန်းနတ်ဆောင်နဲ့ပေါ့လေနှလုံးရည်ရောလက်ရုံးရည်နဲ့ရောစစ်မှတ်တီကိုပြည်ပြောက်သွားစေဖို့အတွက်စပေါင်းစုံကနေကျွန်တော်တို့ကြိုးစားဖို့လိုအပ်မယ်လို့ကျွန်တော်ဒါကျွန်တော်ပုံကူရေးရကျွန်တော်အဲ့လိုပဲထင်ပါတယ်စနေတဲ့ကြကျွန်တော်တို့စီးနေကြတဲ့ဒါကိုလည်းနေရှင်းလင်းရေးလုပ်လိုက်မယ်ဆိုလို့ရှိရင်ဒီဟာကိုထိန်းခုတ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
အကြံဖတ်တိုက်ခိုက်ခံရတဲ့မနီကနေဒီကနေ့ညနေ၄နာရီအထိမောင်တော်ဒေတာမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပြီးအကြံဖတ်သမားတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေထိတွေ့မှုဖြစ်ပွားနေဆဲဖြစ်ပါတယ်ထိတွေ့မှုတွေရှိနေဆဲမို့ဒေတာကံပြည်သူတွေမှာစိုးရင်ကြောက်ရွံ့နေကြရပါတယ်နိုင်ငံတကာဘက်ကအခုလိုကြေညာချက်တွေထုတ်ယုံနေမပြီးပဲအခြေအနေမှန်ကိုသိမြင်ပြီးဒေတာကံရခိုင်တိုင်းရင်းသားတွေအပေါ်ထိရောက်တဲ့ကူညီမှုတွေပေးဖို့ရခိုင်တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်။ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့လက်ရှိရခိုင်တိုင်းရင်းသားတွေဘေးအန္တရာယ်ရောက်နေရတဲ့အခြေအနေနဲ့လက်တွေ့ရင်ဆိုင်နေရတာမို့ဒီထက်ပိုတဲ့လူသားချင်းစာနာမှုတွေပြသဖို့ပြောဆိုလိုက်ပါတယ်
။ဟိုအပေါ်မိုးကြိုပြစ်တာကိုထမ်းလိုက်တဲ့ကာယုံလျှောက်ပေးဝတ္တရားကြီးဒီလိုမျိုးစာလေးတစ်စောင်ထုတ်ယူဆောင်လည်းမဖြစ်ဘူး။ဆိုတော့အရင်တုန်းကဖြစ်ခဲ့တာအားလုံးကိုအစိုးရကိုယ်ရဲ့ဥစ္စာကိုပြည်ပြန်ပုံချပြီးမှ Anthony Clinton လုတ်ချင်းခံရရဆိုတာမျိုးနဲ့ Genocide လုတ်တယ်ဆိုတာမျိုးနဲ့နိုင်ငံတကာ community တွေကဆွဆွလာကြတဲ့အခါမှာအခုပြန်သုံးသပ်ဖို့လိုလာပါတယ်ဒီထက်မကချစ်တဲ့ဝင်ဝင်နော်ဌာနေတိုင်းသားများကိုကိုချင်းစာပြဖို့လိုမြဲအဲ့တော့အကာအကွယ်မိနေတဲ့သဘောဖြစ်နေပါတယ
်ဒီကနေ့ညနေ၄နာရီထိမောင်နှောဒေတာအခြေအနေမှာစိုးရိမ်ပွဲအခြေအနေရှိနေပြီးဒေတာကန်တိုင်းရင်းသားတွေပြိမိနေတာတွေရှိရဲ့လို့ဒေါက်တာအေးမောင်ကခုလိုပြောပါတယ
်အခုညနေဆောင်လေးနဲ့ရောက်လာတောင်ပြိုလက်ဝဲတို့မကုနာကဘူဒီတောင်ရဲ့ဒီတောင်ပစာတို့ဘာလို့ဆိုတာတစ်ဖက်ကနိုင်ငံနဲ့နည်းနည်းလေးနှိမ့်လာကြတယ်။ဒါကလေးလူတို့နဲ့ဒီအကျန်းဖတ်တဲ့ပုံစံဖြစ်လာတယ်။အဲတော့ကိုယ့်ရွာကိုမီးချို့တာတို့လည်းအများကြီးတွေ့လာတယ်။ညနေပိုင်းကူးလို့ရှိရင်ကုနာကပြေပရံမေးလာပါလား။ပြေရင်းကအသွေးပြောင်းသွားပါလား။အဲ့ဒါမျိုးကိုကြောင်းဆရာဆရာမတွေစိုးရိမ်နေကြပါတယ်။ကျွန်တော်တို့စီပူဆက်ပါတယ်။ပုံဝန်သေးပါတယ်ကလေးတွေပါတယ်။တို့ကကိုယ့်ရွာကနေဆုတ်ဆုတ်ပြီးခါမှတောင်ကျော်လက်ဝဲရဲ့နောက်ဆုံးတောင်မီးဒိတ်ဆိုတဲ့နေရာနဲ့နီးရနေရာထိတို့ဆုတ်နေပြီ။ဘာလက်နဲ့မလဲမပေါဘူးစစ်သားလည်းမကောက်ွယ်ဘူးရေးလည်းမကောက်ွယ်ဘူးအဲ့ဒါလိုအကာအကွယ်မိတဲ့ခါမှာကျွန်တော်တို့ကိုသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကိုဟယ်လီကော်ပတာနဲ့တီထုတ်ပေးဖို့မိတ္တရခံနေကြတယ်တောင်ကျိုလက်ဝဲမှာအဲ့လိုဖြစ်သလိုတောင်ပစာမှာလည်းဒီတိုင်းပဲဝန်ထမ်းရောကလေးတွေရောခုနကဌာနေတိုင်းလာတဲ့အကုန်လုံးကဘူးကြီးကျောင်းမှာရောက်နေတာ
မောင်နှောဒေတာမှာ2016အောက်တိုဘာ6ရက်နေ့ကလေမနေ့ကလိုမျိုးနေကြားဆောင်ရဲကင်းတွေကိုအကျန်းဖတ်သမားတွေကတပြိုင်နက်ဝင်ရောက်စီးနင်းတိုက်ခိုက်တာခံခဲ့ရပူပါတယ်ရှင်
မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီရခိုင်ပြည်နယ်တိုက်ခိုက်ခံရမှုရဲ့နောက်ဆုံးအခြေအနေကိုလည်းတလက်တင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူဒီတောင်နဲ့ရေတိတောင်မြို့နယ်အတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တပ်ရင်းဌာနချုပ်စတဲ့စခန်းနေရာစုစုပေါင်း30လောက်ကိုအကြမ်းဖက်သမားတွေတပြိုင်နက်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်အနီးအနားကျေးရွာကဒေသခံတိုင်းရင်းသားတွေမောင်တော်နဲ့ဘူဒီတောင်မြို့တွေကိုတင်းရှောင်လာကြသလို
Mio Bonil, Biduri Hale, Lunjong Ye Dwe Soyen in Javare, a to the Pien Ya Chema, Taman, Taikai Lamago, Buban in Ale Pipare, did the Dinner Pies on Muro, view in Yamavaya the Dinner Go Mozoga, the Dinner People Tavare.
Okay, Ogola Nisangai, Mendet Denai Loga Sardinbi, Jump at the Maria, Taikai Kerajo, Sheta Puwin Se U, Demroda de Una, Du Lawagamu, the Uja Zombi, Lenin a Cholet, Sonshon Getalu, a Jump at the Ma, Tisong Azak Goyone, Pansi Tiao Shijo, Nangano, Diamond Kan Yunga, the Dentopian Tabare. Did the Jane Taikai Daha, Bigger and Ni, Odo Bala, Dringa, Taikai Dare, Bomo Pintan Gabi, Mondomu Ni Jiwa Riga, Didagan Dianda Riha, Mondomu Bogu, Dishon Laja Jone, a Titan Shini Jong, Mondomu Gan to Uga, Pio Bade.
General, Mondomu Boy, Wimlai, Samja Joye, New Yoye, Pido, Ambala Yoye, Bomu Yoye, Yoye, Yakua, Wale, Tide Namwilai, Tide Yorea Lumia, for an account to Jalta, Sabello Tira, Reka. ကိုကြီးပဲတဲ့မောင်တော်မျိုးသာသနာပေးမယ်ပေါ့ရောက်နေပါလေခင်ဗျာကျွန်တော်တို့မောင်တော်မျိုးပုံမှာဆိုရင်6မှာရက်ကွက်မှာ6000နဲ့900ကြားရဲသာသနာပေးမယ်မှာဆိုရင်900နဲ့100ကျော်တော့ပေါ့အဲ့လိုမျိုးရှင်နေပါလေခင်ဗျာဒီတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဆက်သမ်းမလဲဆက်သမ်းမလဲဆိုတာကိုသူ့ဒီကိုပဲနေရပါလေခင်ဗျာလက်ရှိမောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုလည်းအခုလိုဆက်ပြောပါတယ န်းတွေကိုတစ်ပြိုင်နက်တည်းပြီးတော့စိုက်ခဲ့ပါတယ်ခင်ဗျာနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ဝင်တွေနေနေလေးအထက်ကြီးတဲ့နေနေများရှိတော့ပါတယ်ခင်ဗျာကြာဆုံးတော့တာလည်းရှိပါတယ်ဒီနေ့မနေ့ဆက်လိုက်ပတ်ဝန်းကျင်တော့မှာပေါ့တော်တော်များများအခါရကအုပ်ဖို့ချိုးရင်မသိတဲ့ကားကိုလေလက်လုံးပုံနဲ့ဟိုဖြစ်တာသုံးပါဖြစ်တာကိုလည်းခံရပါတယ်ခင်ဗျာအဲ့လိုမျိုးပေါ်မှာတော့မှတလောက်လို့နေဆိုရင်ဒီဘက်ကတော့ပြောပြရမရှိဘူးပေါ့အဲ့ဒါကျွန်တော်တို့ကလုံခြုံရေးတွေကိုကျွန်တော်မျိုးပေါ်လုံခြုံရေးကျေရော်လေးလုံချွေးတော့ခြေတော်ကျိုးဆွေးရကနေပြီးတော့အများဆုံးပေါ့သတ်မတော်သားတွေကိုလုံချွေးတောင်းဝန်ယူပြီးကိုပြောချင်ပါလေခင်ဗ
ျမောင်တော်မျိုးမှာရှိတဲ့ပြည်သူတွေဟာလုံချွေးစိတ်မချရပေမဲ့တခြားအရက်ကိုတင်းရှောင်ဖို့နဲ့အခက်ခဲရှိနေကြောင်းမောင်တော်မျိုးကဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကဝန်ထမ်းဖြစ်နေလို့ဇာနေရတာမိကမျိုးကိုပို့ရမှာကျွန်တော်လမ်းကြောင်းတော်မှာမရသေးလို့မတော့ရတာလမ်းကြောင်းတော်လို့မရသေးဘူးလေအခုလမ်းမှာမြို့သူကြီးလမ်းမှာမိုင်းထောင်ထားတယ်ဆိုပြီးတော့သိင်းရတယ်အခုကားလေးမတော်ဘူးလျောင်းကိုတော်တဲ့လမ်းမှာလမ်းမှာဒါနဲ့ကျွန်တော်တို့ကဟိုလမ်းတော်မှာပြေးထားတယ်မိုင်းချင်းပြီးမှတော့ရမှာ
မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုစလဲဥမောင်အောင်ကလည်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုအခုလိုပြောပါတယ
်လမ်းတွေကပြေးထားတယ်ဒါလမ်းတွေကမပြေးလို့လည်းမရဘူးလေဘာဖြစ်လို့လဲဆိုတော့မိုင်းထောင်သားလေးတွေရှိရတယ်ဒီကောင်တွေကတဲ့အရံကိုလမ်းတွေကဒီပြည်သူတွေခြေထောက်မှာသွားပြေးထားတာရှိရဲ့ဆိုတော့ဒီကပြည်သူတွေကကြောင်ပိတ်ပြီးနေတာဟုတ
်ဒီကနေ့မှာတော့မောင်တော်မျိုးမှာညမထွက်ရအမိန့်ကိုအရင်ည9နာရီကနေမနေ့9နာရီအစညနေ6နာရီကနေမနေ့6နာရီအထိတိုးမြင့်လိုက်ပါတယ်ဘူဒီတော်မျိုးနယ်ဘက်ကအခြေအနေကိုတော့ဘူဒီတော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်အလုပ်ကြီးလမ်းလမ်းမြေကြီးနေရာရှိတယ်ပြည်နယ်ကလူလောရကြောင်ချင်းနေတဲ့ခြေနေရှိပါတယ်အဲလောလောဆယ်ဆယ်ကျွန်တော်တို့ဘူဒီတော်ကိုရောက်တာကတော့အဘိဓမ္မာရဲ့တင်းကျောင်းရဲ့တပေါ်ချောင်းရဲ့အိဒီရောကအဲလောလောဆယ်ရောက်နေတယ်။အဲလူကြီးကလောလောဆယ်မှာကျွန်တော်တို့လူ100ကျော်တောင်းဝန်းကျန်တော့ရှိနေတယ်။အဲဒီလိုမျိုးလူကြီးကတော့အဲတင်းနေကြီးကကျွန်တော်တို့လူတွေပြီးတဲ့တော့ကျွန်တော်တင်းနေနေပါတယ်ခင်ဗျာ။ကျွန်တော်တို့မြေပေါ်လာရင်လည်းကျွန်တော်တို့ဒီအခြေအနေကပုံစံလာနေတဲ့အခြေအနေကိုရှင်းနိုင်နေတယ်။ကျွန်တော်တို့ဒီတစ်ခါတည်းကအလုံးကြီးစဉ်းစားရတဲ့အခြေအနေရှိပါတယ
်။ဒီကနေ့မွန်လွဲပိုင်းတနအီမှာရသေးတော်မြို့နယ်ချင်းကားလီဘင်္ဂလီရွာမှာနေထိုင်သူတွေဟာသူတို့နေအိမ်တွေကိုမီးရှို့ပြီးမြင်နာဘင်္ဂလီကျေးရွာနဲ့မေယူတောင်ကျောဘက်ကိုထွက်ခွာသွားကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာအကြမ်းဖက်သမားတွေဟာနေကြားဆောင်တပ်ရင်းကစစ်ကူသွားတဲ့ကားသုံးစင်းကိုမောင်တော်မောင်နှမရွာဗလီရှိမှာနေ့လယ်2နာရီခွဲကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ညနေ4နာရီလောက်အထိပြစ်ခတ်တာတွေရှိနေကြောင်းလည်းဖော်ပြထားပါတယ်။လက်ရှိအကြမ်းဖက်တိုက်ခိုက်တာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာထုတ်ပြန်တာနဲ့လာမယ့်စက်တင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကျင်းပမှာကိုအချိန်ကိုက်ပြီးဖန်တီးဖော်ဆောင်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသုံးသပ်ထားပါတယ်။2016ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းမောင်တော်မျိုးနယ်ကနေကြားဆောင်ရေကင်းစခန်းနဲ့ဌာနချုပ်ကိုအကြမ်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ဘူးပါတဲ့။အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးလက်နက်မျိုးစုံ48လက်ဆုံးရှုံးခဲ့သလိုအကြမ်းဖက်သမားတေဆုံး8ယောက်နဲ့ဖမ်းဆီး2ယောက်ရှိခဲ့ပါတဲ့။
ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေကိုကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ဒီတရုတ်နိုင်ငံကဒီတရားမဝင်ရွှေ့ပြောင်းမြန်မာအလုပ်သမားတွေဖမ်းဆီးခိုင်းခဲ့ရတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမ်းမှာရှိတဲ့တရုတ်နိုင်ငံနေစရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမားတွေကိုဒီရက်ပိုင်းမှာတရုတ်အာဏာပိုင်တွေကနေဖမ်းဆီးမှုတွေများပြားလာနေပါတယ်။အထူးသဖြင့်ဒီမူရစ်ဆေးဝါးသုံးဆွဲသူတွေနဲ့တရုတ်ဝင်အလုပ်လုပ်ခွင့်စာအုပ်မရှိသူတွေကိုဖမ်းဆီးနေတယ်လို့လည်းဒေတာခန်တွေကဆိုပါတယ်။မြန်မာအလုပ်သမားတွေအနေနဲ့တရုတ်ဝင်လက်မှတ်ပြုလုပ်ပြီးမှတရုတ်နိုင်ငံအတွင်းသွားရောက်လုပ်လုပ်ကြဖို့ဒေတာခန်မြန်မာအာဏာပိုင်တွေကလည်းတိုက်တွန်းထားပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမ်းတရုတ်နယ်စပ်ရွှေလီဘက်မှာသွားရောက်လုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကလည်းပိုက်စိတ်တက်ရှစ်ဆေးဖမ်းဆီးမှုတွေပုံမှုများပြားလာနေပါတယ်။အထူးသဖြင့်မူရစ်ဆေးဝါးသုံးဆွဲသူတွေနဲ့အလွတ်လွတ်ခွင့်ပါမဲ့စာအုပ်တွေစစ်ဆေးနေတယ်လို့ရွှေလီမြို့ခံဆိုင်းအောင်ဝင်းကပြောပါတယ်
။သူတို့ကဥပဒေစိုးရိမ်နေတယ်လက်စစ်တာပေါ့ဗျာ။ကြီးတွေပါတယ်စစ်ပြီးတော့ဒိန်းဆွဲတယ်ပြောပြီးတော့လူတွေအားနေတာ။နောက်ပြီးတော့အဲ့ဒီ passport အမီစာအုပ်ကြီးတွေညမအိယာဆိုပြီးတော့အဲ့ဒီအတွေလက်စစ်နေတယ်တော်တော်ဒီမှာအလုပ်ကောင်းဆုံးမရှိ passport အသေးအောင်စာအုပ်ပြန်ရမယ်လို့သူတို့ကသာပြောနေတယ
်။တရုတ်နိုင်ငံမှာသွားရလွတ်လွတ်ကင်ဖို့အတွက်လူသူဦးမှာစာအုပ်၃မျိုးကင်ဆောင်ထားရပြီးအစိမ်းရောင်စာအုပ်လုပ်ရင်6လနေထိုင်ခွင့်ရှိပါတယ်။အနေရောင်စာအုပ်ကတော့မူရေးဆေးဝါးကင်းရှင်းကြောင်းစစ်ဆေးထားတဲ့စာအုပ်ပြင်ကြက်သွေးရောင်စာအုပ်ကတော့9ရက်နေထိုင်ခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးအစုံတစ်ခုလိဟင်းတာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချကြောင်းဆိုင်းအောင်ဝင်းကပြောပါတယ်။ဒီအပိုင်းတွင်းမှာမြန်မာလုပ်သမားတွေရာနဲ့ချီဖမ်းဆီးထိန်းသိမ်းခံရတယ်လို့ရွှေလီမြို့ခံဆိုင်းအောင်ဝင်းကဆက်ပြောပါတယ
်။အရေးတော့မပြောတော့ပြရာကလားတော့နေ့တိုင်းနေ့တိုင်းတော့ယူနေတာပဲ။သူတို့ကစစ်ဆေးပြီးတော့ပတ်စာရွေးနိုင်တဲ့သူကတော့ပတ်စာနဲ့ပြန်ရေးခိုင်းတာပေါ့။မရွေးနိုင်တဲ့သူကတော့6လလာခေါင်းတာကြားလိုက်တဲ့သဘောမျိုးနဲ့အဲ့ဒီကအလုပ်စခန်းကိုပြန်ပြီးတော့ပို့တာပေါ့ဗျာ။သူတို့ကဖမ်းမိသူတွေတက်ဆိုင်ရဟိုအုတ်ခင်းသူတို့မိပါတို့အစရသူတို့သတင်းပို့ပေးတင်တာပေါ့သူတို့ကဖမ်းထားတဲ့အားတွေကဘုန်းကြီးတင်းကြီးတော့ content လို့မရအောင်လုပ်နေတာမတရားလို့ကျွန်တော်မြင်လာတာပေါ့
တရုတ်နိုင်ငံရွှေလီဘက်ကျန်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားလူ့သမားတွေနေထိုင်တဲ့တန်လျာတွေနေအိမ်တွေဆိုင်ခန်းတွေကိုတရုတ်စစ်တပ်ရဲမူရဖွဲ့ဒေသခံအုပ်ချုပ်ရေးဖွဲ့စတဲ့ပူးပေါင်းဖွဲ့တွေကနေနေစဉ်စစ်ဆေးမှုတွေတင်းကြလာခဲ့တာပါတရုတ်အစိုးရအနေနဲ့တရားမဝင်ဝင်ရောက်လွတ်လွတ်ကိုင်နေမှုကိုစစ်ဆေးအရေးယူသွားမဲ့ကြောင်းမြန်မာအာဏာပိုင်တွင်တဲ့သူပူပေါင်းပြီးနေဆိုင်မြို့တွေမှာကျင်းပထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးဆန်းလှိုင်ကပြောပါတယ်။လက်ရှိမှာတရုတ်အစိုးရအနေနဲ့တရားဝင်လွတ်လွတ်ခွင့်ပါမစ်ကိုစီစဉ်ပြုလုပ်ပေးနေတယ်ဆိုပေမဲ့အရေးသွေးအဖြစ်နေပါနေသေးတာကြောင့်ထပ်မံသုံးမြစ်ပေးဖို့မြန်မာဘက်ကတောင်းဆိုထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးဆန်းလှိုင်ကပြောပါတယ
်။အလုပ်လုပ်ခွင့်ပါမစ်အတက်ဖို့သူတို့ကစီစဉ်ပေးတယ်။တင်ရက်ကိုအနည်းဆုံး100နှုန်းတော့ရအောင်တော့သူတို့ကစီစဉ်ပေးတယ်။ကျွန်တော်တို့ဘက်ကလည်းဒီဘက်ကမြစ်တရဲခံထားတာကဒီဘက်ရောက်ဒီနေ့မှကပို့ပြီးတော့ထုတ်ပေးနိုင်အောင်စီစဉ်ပေးပါလို့ကျွန်တော်တို့ဘက်ကလည်းပဲစူးစမ်းနေပါတယ်။ဒါမဲ့ဆက်ပြီးတော့ဒီ100ထက်တော့ပို့ပြီးတော့မလုပ်ပေးနိုင်သေးဘူးအခုတည်းကဒီ
။ချမ်းမြင့်နယ်မူဆယ်မြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာလွတ်လုပ်နေတဲ့မြန်မာနိုင်ငံသား1000လောက်ရှိနေပါတယ်။မြန်မာလုပ်သမားတွေတင်တဲ့တရုတ်နိုင်ငံတွင်အလုပ်လုပ်မယ်ဆိုရင်တရားဝင်လက်မှတ်ပြုလုပ်ပြီးမှသွားရောက်ဖို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးဆန်းနှိုင်ကလည်းအခုလိုစိုက်သွန်းထားပါဗျ။
တရားဝင်အလုပ်လုပ်ကံရင်းလုံးဝမလုပ်ဖို့လို့ကျွန်တော်တို့ဒါအတိအကျကိုပြောလဲပြောထားတဲ့ကြောင့်ဒါလေးနဲ့ဖတ်မှားခြင်းပါလေ။သောမယ်ဆိုရင်တရားဝင်သွားပါနေတဲ့ခါမှလည်းသတ်မှတ်တဲ့ကာလအတွင်းနေထိုင်ပြီးတဲ့ခါမှပြန်ဆက်ပြီးဖို့လို့
ရခိုင်ကကျက်သွေးရောင်စားဥကန်ဆောင်သားတို့တွေဟာတရုတ်နိုင်ငံတွင်မှ9ရက်လောက်နေထိုင်ခွင့်ရပြီမဲ့အခုအခါမှာသရက်တာနေခွေရပြီးညအိတ်ခွေမပြုတ်တော့တဲ့အချိန်ဒီမှာရှိနေပါတယ်။တရုတ်နိုင်ငံတွင်းကိုရှမ်းပြည်နယ်ကလူတွေ၊ဂျီမကလူတွေကနေတရားမဝင်ဝင်ရောက်လွတ်လွတ်ကန်နေကြတာများပြားရှိနေပြီးအခုလိုတရားဝင်လွတ်ကန်ခွေစီစစ်လာတဲ့အချိန်ဒီကြောင့်အလုတ်ကန်ခက်ခဲတွေရှိလာခဲ့တယ်လို့ရွှေလီဒေသခံတွေကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်တွေရဲ့ဒီတေးနားဆင်လို့တဲ့တေးတချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနှာဆင်ရမယ်အပြင်
အရန်ဖြူတဲ့စိန်ကြတော့ exceptional white ပေါ့เนาะ changer အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိက GI ရဲ့ system
ဒါကတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်မှာနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်စီးကိန်းအားကစားပြိုင်ပွဲမှာမြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအတင်းကဒီတစိတ်ရရှိသွားပြီဖြစ်ပါတယ်ကစားခဲ့တဲ့ပွဲစဉ်ကိုကြည့်ခြင်းအပြင်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ကျိုးပန်းမှုဟာချီကျူးထိုက်တယ်လို့ဆိုရမှာပါဒါကြောင့်လက်ရွေးစင်အမျိုးသမီးဘောလုံးအသင်းရဲ့အနာဂတ်အလားအလာဘယ်လိုရှိပါသလဲနိုင်ငံတော်နဲ့မြန်မာပြည်သက်ဘက်ကအားပေးမှုကရောအားရစရာကောင်းရဲ့လားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့လက်တွေ့အခြေအနေကိုဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.
我就要干你他嘞，老虎再也干不了，我完了，干不了。你妈真对，不叫无双哥哥装的卖苦力，稳定一托，不用有道理去把嘞，干不了。我就干你他嘞，我完了，干不了。你妈真个。ကျောင်းနမစတဲ့ခင်မိုးဝင်မှာတင်းတို့တတရမြောက်ကိုတွင်းယူသွားပါလားခင်ဗျာ
ကိုရဲဝင်လာပြီခင်ဗျာဝင်းတကြီးတွန်းကဲနေခင်ဗျာကိုရပါလေခင်ဗျာကုစလို့ရှိရင်မြမတင်းအတွက်စတုထမြောက်ကိုဝင်းတင်ကြီးတွန်းကပဲပွဲကစားချိန်56မိနစ်မှာကန်သွင်းယူသွားတာဖြစ်ပါလေခင်ဗျာမြမတင်းရဲ့အိုက်စစ်ကစားပုံတွေကပို့ပြီးတော့ထရလာပေါ်ပါလေခင်ဗျာအခုဆိုလို့ရှိရင်မြန်မာအသင်းစစ်မမျိုးကိုရရှိသွားပြီဖြစ်ပါလေခင်ဗျာမြန်မာအသင်းအတွက်စစ်မမျိုးကိုတော့ခင်မိုးတွေကသိယူခေါင်းတိုက်ပြီးသိယူသွားပြီဖြစ်ပါလေခင်ဗျာ
ဒီကတော့မလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာကျင်းပနေတဲ့29ချိန်မြောက်စီးကိန်းအားကစားပြိုင်ပွဲကြီးမှာမြန်မာအမျိုးသမီးလက်ရွေးစင်အသင်းကဩဂုတ်လ19ရက်နေ့ကအင်ရှင်မလေးရှားအသင်းနဲ့ကစားကြရမှာ၅ဂိုးဂိုးမရှိနဲ့အနိုင်ရတဲ့ပွဲစဉ်ကိုပြည်တွင်း 11 Day Channel ကတိုက်ရိုက်ထုတ်ပြန်ပြသခဲ့တဲ့ကြေညာချက်ကနေကောက်နှုတ်တင်ပြခဲ့တာပဲဖြစ်ပါတယ်။မြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအသင်းအနေနဲ့လက်ရှိစီးကိန်းရဲ့အသင်း၅သင်းပတ်လည်ကစားပွဲမှာ2ပွဲနိုင်2ပွဲရှုံးခဲ့ပြီးတတိယကြီးတစိတ်ကိုစုခူးခဲ့တာဖြစ်ပါတယ်။ဒီပွဲမှာလက်ရှိချန်ပီယံထိုင်းကရွှေဗီယက်နမ်မှငွေတစိတ်အသီးသီးရရှိသွားတာလည်းဖြစ်ပါတယ်။မြန်မာအသင်းအနေနဲ့ရွှေတိစိတ်၅ချိန်စုခူးခဲ့ပြီးဖြစ်တဲ့လက်ရှိချန်ပီယံထိုင်းနဲ့ကစားရမှာ၃ဂိုး၂ဂိုးနဲ့ရှုံးခဲ့ပြီးရွှေတိစိတ်၄ချိန်ရရှိခဲ့တဲ့ဗီယက်နမ်နဲ့ကစားရမှာတော့၃ဂိုး၃ဂိုးနဲ့ရှုံးခဲ့တာဖြစ်ပါလေ။ဒါပေမဲ့အင်ရှင်မလေးရှားနဲ့ကစားရမှာ၅ဂိုးဂိုးမရှိဖိလစ်ပိုင်အသင်းနဲ့ကစားရမှာ၆ဂိုးဂိုးမရှိနိုင်ခဲ့တာလည်းဖြစ်ပါလေ။ခုလိုအားရစရာကောင်းလာတဲ့ပြိုင်ပွဲတွေကိုရုပ်တံထွင်းကဆင့်ကြီးစုခဲ့သူကတော့အမေရိကန်နိုင်ငံမယ်ရီလန်းနီမြမလေးဝေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ
်ကျွန်တော်ပထမဆုံးကြည့်တယ်ကျွန်တော် VNN နဲ့ပွဲကိုကျွန်တော်ကြည့်တယ် VNN ကမြမအသင်းကိုတော်တော်လေးကိုဖိဖိစီးစီးနဲ့ကစားဝါးတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့မြမအမျိုးသမီးဘောလုံးတွေကဘလောက်ချုံးနေပေမဲ့လည်းခြေစွမ်းရှိသလောက်လိုက်ပြီးကစားတာတွေ့ရတယ်သို့တော်လည်းကစားကွက်ချင်းရှင်လိုက်ရင် VNN တော်တော်လေးကိုတားတာတွေ့ရတယ်ဒုတိယပွဲကျွန်တော်မလေးရှားနဲ့ကစားတဲ့အသင်းကြတော့ Nyama amiudmiya tu doye sekjaga terolik mienjat lah tu yare. Asian ni utun no dah ni kesama suvi kesawa re thama kopiya ni naik wal tu yare. Kesawa re si rengo naudengo lerengo alu api yulik nyamnya abido kesawa re. Tapi Malaysia payah daye api muri ya cara mabe utun no dah ni kesawa re tu ya tipuaya. Omimu amiazung cideluk jono piora boleh. Nauzung kesawa re Filipina kesawa re.
ပွဲမှာလဲချောက်ကူကူမရှိတစားခဲ့တယ်အဲ့ဒီအမြင်ကလဲကျွန်တော်တို့အောင်မြင်မှုတွေအများကြီးရခဲ့ဒါပေမဲ့လဲကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပြန်တွေ့ကြည့်လိုက်တဲ့မှာငါးသိန်းရှိတယ်ဒီမှာမြန်မာအသင်းကတတိယကြီးစိတ်ပဲရခဲ့တာပေါ့လေအမတတိယအများဆုံးအနေနဲ့မြန်မာလူရင်းစဉ်အမျိုးသမီးဘောလုံးအဖွဲ့အသင်းကပ္တိန်ကတော့ခင်မာလာထွန်းပြည်ပြီးအသင်းနီးပြားကတော့ဒတ်စတူမျိုးရော်ဂျာရိနက်စ
ရောက်ရှိနေတဲ့ဒေါ်မြမြဦးကိုမေးကြည့်ခဲ့ပါတယ်။အလဲရှိရတော့ကိုသွင်းထားတဲ့ဝန်သိကြီးချွန်ပေါ့။ဒီဘန်းစားတော့ဝန်သိကြီးချွန်နဲ့ဝိုင်းကစားသမားဖြစ်တဲ့တန်တန်းထွေးတို့စမ်းစမ်းမော်တို့ကဒီဘန်းစားပါတယ်။မြမလေးရွေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးကတော့အင်ဂျင်နံပါတ်9ဇာတူကိုချီကျူးချောင်းပြောပါတယ်။ကျွန်တော်မြမအမျိုးသမီးအသင်းမှာကျွန်တော်အချိန်ဆုံး
နံပါတ်9ပြောပါဆိုကျောင်းနံပါတ်9ကစားရင်လင်းကလေးကျွန်တော်ပြောပြပါတယ်ခီရီယောကစားတဲ့ကစားွက်လည်းရှိတယ်ဒီရနံသွင်းသွားတဲ့အလုံးကမထင်မှတ်တဲ့အလုံးဒီလိုမျိုးကရောက်ကြလေတော့မှာတော်တော်သွင်းယူရတဲ့ခက်တဲ့သူကတစ်ဖက်ကထောင်ပေးလိုက်တဲ့ချိန်မှာလေးပုံမှတင်ကျွန်တော်တို့အင်္ဂလိပ်ပြောတာဖီဂျန်ထိုးပြီးတော့လေးပုံမှတင်ကန်သွင်းသွားတဲ့အလုံးအဲ့အလုံးကတော်တော်လေးလှတယ်တော်တော်ကိုသွင်းယူရတ Kebi Melule, Ancient Malaysia Atene, Kazaya Maro, Tongodgone, Shungera Pippi, Lamen Ser Chawani Maro, Ajo Buluwe, Deyama, Pidet Vijang, Achi Nega, Belu Shide, Suraguro, Sangiama Pibari, Kudum Yama, Mutane, Mutmi Atinja, Bolung Zayama, Joban Huga, Durelu, Sunaimbi Melule, Tessain Duruye, Taukan, Abi Muga.
กว่าชานี่เลยลูกกูยินทวีกทอดปะบาดิจนเราบอลลูนธรรมดาอย่างนี้เนี่ยมีเปียวอ่ะเนาะเมียนมาอมยูดาบอลลูนเต็งอาปิงมัวปูมะบีเมียนมาอมยูดมีบอลลูนเต็งอาปิงมัวย่อๆเยเยผิดดาวจนเราตุยอ่ะเลยอ่ะจนเราบอลลูนธรรมดาอย่างนี้เนี่ยเมียนมา 90年内的数据里，本来的是当下话的，都等于我的话的，那么没有这么暴露的啊，估计的这样个的，再他妈数据啊，系统呢都当下被洗的，他哦没偏心进步呢，那么没有这么的啊，走路都过高那个啥了，好吧？单一个个啥你知道吧？没有这么暴露，快刚上多米面五个肉，没有这么一点点呢，数七年看下来，系列将表白的，
我跟他来数下来，干毛啥办来数下来。
นายเนี่ยป่วยอะไรอยู่ที่ชาวบ้านเนี่ยมีอุตส่าห์เรียนรู้ไปจ้าล่ะก็ต้องสู้ก็ต้องสู้ชาวบ้านเนี่ยแต่เป็นไม่ได้ยี่มันเองมาอันนี้มีปลุกติงกูนายงานน้อยอาบีมุกาเนี่ยป้านี่ดีเลยรู้เลยดอมยี่มันอุกาพี่ว่าเลยนายงานน้อยนี่ดีอ๋อนายยี่มีที่ชาวบ้านเนี่ยแต่มาเยี่ยมอังสาวุที่ชาวบ้านเนี่ยป้องสักดีอ๋อยินดูจังน้าป่วยรู้ที่ชาวบ้านป้องจงรู้นายงานน้อยรู้ดีอ่ะก็สามารถว่าปลุกก็เพื่อจะกลับไปรู้เก เดี๋ยวจะมีป่วยเหนื่อยด้วยมาลงมากระทำมาช้าบ้างมุจจะตั้งนานเลยแล้วชิมันจะใส่เนี่ยวะเอ้กระทำเป็นเรื่องราชีเอสุยมาเราป่วยไม่ใช่ข้าจารอคนเนี่ยนั่นมีเงี้ยมียาคุณต้องนั่งเงี้ยมียาแล้วก็เลยดูดิวเก่าจริงเรื่องเนี่ยบ่ที่เกี่ยวกับการเงินเนี่ยทั้งอาวุธนี่เดียวกระทำมาอีกชั่วหลังเนี่ยบ่เนาะอาคุณจารอกระทำมาอยู่เฉยๆก็มาสกุลเนี่ยเจนนะบ่ มีบอลงกอมเบียนี่ย้อนเล่นนะพ่อคุณสูรุษีบอลงกอจะกลับเด็กด้วยมาจากที่เองอ่ะมีตัวมีลิขิตอะไรประมาณนี้ปัจจุบันอุ้งปวดทั่วแล้วพ่อแล้วในงานนั้นมีตัวป่าวมีตัวป่วยหรือสูรุษีมาหลอกกระทำมาอย่างปวดทั่วมาหลอกบอลงกอจะมีเนื้อเลือดขาดแล้วที่เสกโกนี่จะมาเราจะมีจารุษีในยุโรปอยู่ ที่เสกโกนี่ก็เอากางลงเทนี่นะพ่อแต่ยี่เสกโกนี่เอาแค่กระดูกบางส่วนเปลี่ยนไว้ลงมาส่วนที่เนี่ยในใจเปลี่ยนไว้ลงมาส่วนโบวิโร
ก็ถ้าทํามาปูกောက်ได้อ่ะบ่เออแล้วเนี่ยน้องนี่ภิโรจูปวยภิโรอี้ฐานะอยู่หนูปวยดิตัวเพ็ดไปไล่ตาดิวิญญาณน่ะพ้องโดเมื้อมีบ่อลงเปลี่ยนกว่า
11 day အကစားပြိုင်ပွဲတမိုင်းတစ်ချက်မှာဘယ်လိုမှတ်တမ်းရှိပါကလေး11 day အကစားကျညာသူရဲ့သုံးသပ်ချက်ကတော့ဒီမှာမြို့သမီးတွေဟာခြေတော်အားရှာအားပါပြိုင်ပွဲမှာမှတ်တမ်းကောင်းနေရှိထားပြီးဝင်ရောက်ရှင်မင်းတွေပြိုင်ပွဲတိုင်းမှာစုတစိတ်ရယူနိုင်မှုရှိထားတဲ့အတင်းအကျပ်ဖြစ်တယ်လို့ဒီမှာလိုအပ်ချက်ကတော့
ဆွေတွေမရယူနိုင်သေးတာတစ်ခုပဲကျွန်တော်တို့ကုလိုမြမအမျိုးသမီးဘောလုံးသင်းရဲ့ရွှေအိမ်မဲ့အကောင့်ထဲပေါ်လာဖို့ရာကတော့နိုင်ငံတော်နဲ့သက်ဆိုင်ရာဘောလုံးအဖွဲ့ချုပ်အပြင်အားပေးတဲ့ပြိတ္တဒီပေါ်မှာလည်းမူတီရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
အပတ်စဉ်တင်ဆက်တဲ့အမျိုးသမီးကန္တာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သုရဆုလင်အမေရိကန်တခွင့်အစီအစဉ်အလစ်ပါရှင်။ American ပြည်တော်စုမှာဩဂုတ်လတွင်ဖြစ်ပွားခဲ့တဲ့သမိုင်းထွင်ဖြစ်ရက်တွေအကြောင်းကိုအခုသတင်းပတ်သုရဆုလင် American တခွင့်အစီအစဉ်မှာတင်ဆက်ပေးသွားမှာပါ။ကိုအောင်နဲ့အတူမတ်စုမွန်ကဂူညင်တင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်သုတဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုတော့လွန်ခဲ့တဲ့68ခုနှစ်ကမွေးဖွားခဲ့တဲ့စတီဗင်ဝေါ့စနီယက်အကြောင်းနဲ့ဆက်လိုက်အောင်ပါ။1996ခုနှစ်ဩဂုတ်လ12ရက်နေ့မှာဆန်ဟိုဆေးကယ်လီဖိုးနီးယားပြည်နယ်မှာမွေးဖွားခဲ့တဲ့သူကို အလက်ထရောနစ်အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်။အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာစတီဗ်ဂျော့စ်နဲ့ယင်းနှစ်ကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနေဖြစ်လာပါတယ်။ဟိုရုံးကတော့ကွန်ပျူတာဆိုတာရုံးငန်းထဲမှာဆင်ပြီးစာအုပ်ဘီရိုလောက်ရှိတဲ့ဒီစက်ကရီယာအကြီးကြီးတွေကိုခေါ်တာပါ။အခုကျွန်တော်တို့ဒီပေါင်ပေါ်တင်သု
ဒီနေ့ကတော့တည်ယူဖို့လဲလွယ်မျိုးစုံနဲ့သုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်မှုဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာရောဘတ်ခရင်ဂလီကဝော့စနစ်အက်ကကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်။
Steve Wozniak was the designer of two really important computers in
Steve Wozniak had the computer in the computer. He was the designer of Apple 1 computer. He was the designer of Apple 2 Apple 2 computer. He was the Apple 2 computer. He was the designer of Apple 2 computer. He was the designer of Apple 2 computer.
တကွေသုံးကွန်ပျူတာတွေလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတည်ဆောင်သူတွေဟာ California ပြည်နယ် Berkeley မှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့အပညာရေးကိုအဆုံးသတ်ဖို့အပယ်ကနေပြီးတော့ထွက်ခွာလာခဲ့ပါတယ်။သူကလေးတွေရဲ့မူကြောင်းမှာစာတင်ကြပေးခဲ့မှုတွေဝါစင်အဟာ
Apple ကုမ္ပဏီရဲ့အဆွေရှယ်ရှင်တူလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရနေသူပါဒါပေမဲ့လည်းသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေ့ရှိပါတယ်။1989ခုနှစ်အရောက်မှာတော့ California လေယာဉ်ကွင်းတစ်ခွင်းကနေပြန်တက်လေယာဉ်ပျက်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရပြီးဝါစင်အဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားခဲ့ပါတယ်။
နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောက်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့ Wozniak တို့ရဲ့တကိုယ်ရေးသုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာ သူတို့ရဲ့အောင်မြင်မှုဒါမဟုတ်ဖက်နဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တွေအနေနဲ့ကိုပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ရောဘတ်ခရင်ကလီကပြောပါတယ်။
ဂူတခါပြောပြပေးလို့တဲ့အကြောင်းအရာကတော့ဂီတဖြောပြပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ29ရက်နေ့မှာနယူးယောက်ပြည်နယ်ဟူးစတော့ဂျွမ်နာကလက်ကွင်းပြည်နယ်မှာဖြောပြတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်9000ကျော်လာရောက်ကြည့်ရှုခဲ့ပါတယ်ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ရှားပြတဲ့ပွဲလေဖြစ်ပါတယ်
Pop ne rock and roll kita damari pide Jimi Hendrix, The Grateful Dead, John Sebastian, The Who and Janis Joplin lo di kita pwe ma la yauk phyo bi da chang lu nge mya ji ga di pwe go ma yauk ya on la ja ra ba Joplin ne Hendrix to ne u ga ro ei kita pwe pi naw de ne ma mu ye sewa alon jun thong pi lo kwe lon twa ke ba de Richie Havens ga ro di kita pwe ma patthama son sat tin phyo bi ke du ba freedom freedom freedom
ကျဲမဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခန်းမလုံလောက်တာအစားအစာတွေမလုံလောက်တဲ့ဂျားကပဲတုံးရကြတဲ့ဒီဂီတဖြောပြပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လက်ကွင်းပိုင်ရှင်မတ်ယက်စ်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်9000ဟာဒီနေရာမှာစုံစည်းပြီးတော့တုံးရကြဂီတဖြောပြပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတတ်တည်ပြပြီးဖြစ်ပါတယ်လို့ပြောပ
အခုတစ်ခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမာတူးမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်းမောအကြောင်းမှာ1914ခုနှစ်ဩဂုတ်15ရက်နေ့မှာအမေရိကန်ကုန်တင်သင်းမော SS Ancona 82ကီလိုမီတာအရှည်ရှိတဲ့ Canal တူးမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်။အမေရိကတိုက်အလဲပန်းနိုင်ငံဖြစ်တဲ့ပနမာကဒီတူးမြောင်းဟာ Atlantic နဲ့ Pacific သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူဖောက်လုပ်ခဲ့ပါတယ်
။ဟုတ်ပါတယ်။ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနန်းတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ခြင်ကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုံသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနယ်တူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်
ဟုတ်ကဲ့ဟိုကာလာတော့ငါဆိုရင်နိုင်ငံချင်းချင်းကြားမြေနေရာတွေစစ်သင်းမောတွေတော့ငှားကြတယ်ဆိုပဲမဆင်မွေ1940ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သင်းမောအစီ90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရင်ခဲ့ပါတယ်အတုံးလက်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့အတ္တလန္တိတ်သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်း၄ခုကိုပေးခဲ့တဲ့အပြင်ဒီအတ္တလန္တိတ်သမုဒ္ဒရာတွေကတခြားစစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ်
။ဟုတ်ပါတယ်ရှင်။အန်ဂိုလာအမေရိကန်ချင်းငါချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ကြားကပဲရပ်တည်နိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဗဲနိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်
လွတ်လပ်ရေးကိုကာကွယ်ထိန်းသိမ်းနေသူတွေအတွက်အမေရိကန်အနေနဲ့အထူးအလေးပေးစဉ်းစားပါတယ်လွတ်လပ်တဲ့ကမ္ဘာကြီးဖြစ်ထိန်းသိမ်းထားနိုင်ဖို့ပြန်လည်လွတ်မြောက်အောင်ဆောင်ရွက်နေသူတွေအတွက်ကျွန်တော်တို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေတဲ့အပြင်စွမ်းအားတွေကိုစနစ်တကျအသုံးပြုသွားမှာပါလို့သမ္မတရူးစ်ဗဲကပြောသွားပါတယ်
အပတ်စဉ်တင်ဆက်ပေးတဲ့ဒုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နေကြရပါရှင်။VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရပါ။အခုဆက်လက်ပြီးတော့သိပ္ပံနဲ့ညပညာအစီအစဉ်အလဲဖြစ်ပါတယ်။ဒေါက်ခင်မြတ်သက်စူးစီးတင်ပြထားပါတယ်ရှင်။
ဒီတစ်ပတ်တော့ဆင်းရဲအယောင်အသွေးတွေနဲ့မြမအဖို့တန်းကြောင့်မြဖြစ်တဲ့ဗရမ्याနဲ့နီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပြည့်ရည်တွေကို GSC ကြောင့်မြတန်းလန်းကြောင့်ကြောင့်မြပညာရှင်ဦးတင်ကျော်တန်းကပြောပြပေးပါပါ။ဆင်းဟာအယောင်အသွေးအမျိုးမျိုးရှိပါတယ်။ဆင်းရဲအယောင်ကိုဘယ်လိုဆန်တက်မှခွဲကြပါလဲ?
စင်အများစုကအဝါကြီးဆွတ်တာဟုတ်အဲ့တော့အဝါကြီးနဲလေတံမိုးကြီးလေးပဲဖြူဆွတ်လေးတံမိုးကြီးလေးပါပဲအများဖြူရဲ့စင်ကြတော့တော့ exceptional white ပေါ့နော်ချွင်းချက်အနေနဲ့ကိုဖြူလာမျိုးပေါ့တော့အမေရိကဂျီအိုင်ရဲ့စနစ်အများဆုံးတော့ဒီဂရိတ်လို့သတ်မှတ်ပါတယ်သူကအကောင်းဆုံးဒီပေါ့နော်ဆိုတော့အယ်လ်ဖာဘက်ရီကယ်အော်ရာနဲ့ဒီအီအက်ဖ်ဂျီအက်ချ်စသဖြင့်ပေါ့နော်အဲ့တော့ဒီကတော့လုံးဝ exceptional white မှာမှာ plus ပေါ့နော်အဲ့တော့exceptional white plus လို့ဟာမျိုးကတော့ငကွာတော့ယူရိုကတတ်မှတ်ထားတဲ့စာမှာတကယ်ကိုချွင်းချက်အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ဒီဂရိတ်ကိုကြီးလို့ F2 ဟာခုနပြောသလိုပဲသူကမာစတာစတုန်းလို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီးကာလာဂရိတ်ကိုခွဲရပါ GI ရတော့ဒီကကောင်းဆုံးသူ့အားလုံးကယုံကြည်ဆုံးလူသုံးများဆုံးစနစ်ဖြစ်ပါတယ်GI စနစ်ကတော့သူတို့ကနေအဲ့လိုစာတဖြစ်မှာသူကမဒီဂရိတ်ဆိုဒီဂရိတ်ဤဂရိတ်ဆိုဤဂရိတ်အလို highlight တယ်ဆိုရင်ကတော့တိကျတော့ဆုံးဖြတ်ချက်လိုပဲတတ်မှတ်နိုင်ပါတယ်လူဝိင်းနေနေနဲ့ကျွန်တော်ဒီလားအီလားအက်ဖ်လားဂျီလားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့
H ne DJ ရတယ် DEFGH အဲ့ရပြရင်ကျွန်တော်ဘယ်ဟာ F ရဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူးမာစတာစတုန်းရှိမှာပဲကျွန်တော်လဲပြောရဲမှာပါအဲ့ဒါဆရာပြောတော့တာအဖြူရောင်းပေါ့နော်စိန်ဖြူတခြားအယောင်ရှိတဲ့စိန်လေးတွေပြောပြပေးပါဗျာဘာအယောင်ရှိလဲအယောင်ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြီးရင်ကျွန်တော်တီးတော့တော့ဖန်စီဒိုင်းမွန်းလို့ခေါ်တာပေါ့ဖန်စီကာလာဒိုင်းမွန်းပေါ့အယောင်ရှိတဲ
Shimbo. Aniro Kiano Ashazome, Tamapare, a cool Kenny Kala Diamond, Luja Miazono, Pink Diamond, Luja Miazo, Mabe, Payon Sayo, Luja Miazo Kipare, Dame Payon Sayo, Aletua, Topio Liva, the Gago Tinin Payon Yolem Hopau, a young Tinli Utamu Chili Babe, Atua Yomian Chetoriano, Yoyo Saini Jaro, Choli Tamu Chili, Dame Fancy Diamond Jaro, a young Yepobi, Uyela Ali. တံမိုးပူချီလေးပဲ။ဟိုမှာ
Young Duha, Panalo Corre, a lynch out there, neat harbor, moody, be quavia the loo, Drugo, Saint Willow, a young tamache, Sandry Tabby, Quejalo, Mayababu, Permazo, Remiae, a young Dugo, Giauma.
Permiae, a young nepate video, I know, Chenubamabi, Mabon Alcabama, San Pietara, Rocuzillo, or a pitching flatao, a council, a yellow, a mapare. Damedigere, a cozuis, a nisim hobau, to a piani, ninelli, Kian, a name, a neon, publish red arrow, cozillo, tamapare. Rocuzia blue yonle, to San Pietara, a haro, machine. တွေ့ကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကကိုသေးပြည်များတပွင့်ဟိုတာကိုသေးဟိုလာမူလာဆုံးဖြတ်ခိုင်းကျွန်တော်သိပြီမဆုံးဖြတ်ရဲပါဘူးဘာကြောင့်လဲကျွန်တော်ကုံတယ်မဟုတ်တဲ့အတွက်ပါဘယ်လိုပဲပူချွန်းလဲဆိုတကယ်ကုံတယ်ကြီးကပူချွန်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်ပြောမယ်ဆိုရင်ကြောင်းမြတ်တစ်ခုတမို့အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတယ်သူ Aro, Nale, you are Kudilu Tamate, Lujinelu Achila, the two chides with two webare. Aro Shinshin Biomes, you know, Kudu, a Kaunzon Sudole, the Chua Kudu, Chachimachai Bare. ကလာစတုန်းနေမှာဒိုင်မန်လိုမျိုးအယောင်တမချက်လေးစာဖြစ်ထားလို့မရပါဘူး။ထားလို့လည်းမရှိပါဘူး။စာဖြစ်ထားတာရှိတယ်။စာအားဖြင့်တကယ်လက်တွေ့မှာအဲ့ဒါအတုံးချလို့မရပါဘူး။စိတ်ကြီးမှာတော့အတုံးချလို့ရပါတယ်။ ကလာစတုန်းနေမှာအဲ့လိုသူစံထားတဲ့အရာဝတ္ထုအရောင်လို့ပါတော့မရှိပါဘူး။အဲ့ဒီပရိယေအကြောင်းပါအဓိကတော့အဲ့ဒီသူ့ရဲ့ပေါင်းချက်မှာရှိတဲ့
เจ้าเว็บเว็บหลัวอึดจုံไม่ရှိอูอะรอกုံเนี่ยเปียวได้อ่ะประมาณหมู่ดีพี่เว้ยตูส่งแฟบีสู่เวลาว่ะโอเคอะรออีกုံเนี่ยก็เลยจนกုံเนี่ยสุดแล้วดีโลเว้ยจินตรงมาว่ะจนเจ้ากูอกางซงอยีผิดอ๋อปนาคุณน่ะเปียวได้ไลท์ติ้งโหพันดีพี่ยาวมาว่ะเว้ยเนาะตาว่ะเว้ยอ่ะมันเนาะนีลาจ้ะรอเซ
အကောင်းဆုံးအရာပေါ့နော်ကျွန်တော်ဖလာဝါဘလူးပေါ့နော်သူတို့ဖယ်လ်ဗက်ဘလူးပေါ့နော်ပြောမယ်ဆိုရင်ရိုင်းဘလူးကာလာအကောင်းဆုံးပါသူ့အပြာတကယ်ကိုခြေလင်းတဲ့အပြာပေါ့ကောင်းဖလာဝါဘလူးဟာတကယ်ကိုအဲ့လိုမျိုးရိုင်းဘလူးကာလာပါအဲ့တော့တကယ်လှတယ်အချိန်မှတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲ့ကျွန်တော်အရင်တုန်းကလေဗစ်ပျောက်စီဘူးရှိတယ်ပလင်းနဲ့
ကျောင်းရဲ့ပညာရှင်ဦးကျင်ကျော်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
ဒေါက်ကီမန့်တဲဆူစီတင်ပြပေးတဲ့အပတ်စဉ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီစနေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတူမီတာ30နဲ့40လေးဆက်ကို90နဲ့လိုင်းလာမီတာ196တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
ရခိုင်ပြည်နယ်အတွက်လုံခြုံရေးတပ်ဖွဲ့တွေပေါ်ကျန်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့လုံရက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတော်မောင်တော်နဲ့ရသေးတော်မှရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကင်ကျန်းဖက်သမားတွေတပြိုင်နက်တည်းအလစ်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ
ตำรวจฮ่องกงอีอาณาสงครามเลยล่าสุดชุดดอบงเนี่ยเสียชีวิตแล้วลาเบล่ายูมูเนี่ยท่องทางงานเนี่ยตังโกเรียเดียร์ยุงก็ช้ามาเลยไปเลยตัวเลือดตรงจามูนั่งเงยช้ามาไปใส่มือเรือพัดจามูเลี้ยงเลี้ยงมูเนี่ยชาวสิบจิมูเรียมาจันยาบาราเรือพงเวทามูเรียเนี่ยอพยพชีวิตเจ้าสูบอยู่เลี้ยงแข่งเดียร์ยุงก็สมัยจะช้าเลยจะชิบไปเลย เมื่อการพิจารณาในตุรกีเนี่ยยังคงเป็นผู้เล่นตุรกีเล่นมาแค่ไหนเงี้ยลีนเงี้ยงูพิวงเงี้ยบีซ่าทวีรารีเช่นเดิมด้วยซีซันนี้ไปเลยอันนี้เงี้ยลีนเงี้ยงูอิรัสเซียกินีซีเรียลีโอเนี่ยกัมบูร์ยาเงี้ยนี่พิบไปเลยอาชาเงี้ยนี่เรียกกัมบูร์ยาเงี้ยบาวมาเลยเมื่อการยังสุยาเลือดดีมาเนี่ยยังจะบูรารีดูมีลูกสาวเนี่ยนี่เนี่ยพิวงเงี้ยบีซ่ากูจึงอะไรนั่งจีนเนี่ยจะแต่งงานบุบไปเลย ဒရင်ချင်းချုပ်ကိုဦးသိန်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂါဒီပိုင်နာဖြစ်ပါတယ်။ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုညာ9နိုင်ကနေဆက်နိုင်အထိလိုင်းတူမီတာ24နဲ့15သုံးစက်နဲ့90နဲ့လိုင်းလာမီတာ196တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီအိုအေမြန်မာဘာသ This program has come to you from the Voice of America, Washington.